မြန်မာနိုင်ငံမှာအင်္ဂါနေ့မနေ့ပိုင်းထိတက်ခွဲဆစ်ဆီတွေ့ရှိချက်တွေအရကိုဗစ် -19 ရောဂါကူးစက်သူအသစ်မရှိကြောင်းကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကပြောပါရယ်ဒီနေ့နဲ့ပါဆိုရင်ရောဂါကူးစက်သူမတွေ့ရှိတဲ့အကြောင်းသတင်းထုတ်ပြန်ခဲ့တာ၃ရက်ရှိပါပြီရန်ကုန်မြို့မှာရှိတဲ့မြို့သားကျန်းမာရေးတက်ခွဲမှုဆိုင်ရာဌာနနဲ့ဆေးသူတည်တနာဦးစီးဌာနတို့ကတက်ခွဲနမူနာ345ခုကိုဆစ်ဆေးခဲ့ရမှာယောဂပိုးမတွေ့ခဲ့ရကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ယောဂပိုးကူးစက်သူအသစ်မတွေ့ပေမဲ့အများပြည်သူအနေနဲ့လက်ရှိချမှတ်ထားတဲ့ညွှန်ကြားချက်အမိန့်တွေကိုဆက်လက်လိုက်နာဖို့တိုက်တွန်းထားသလိုဒီယောဂအခြေအနေများပြားလာနိုင်တာဘယ်သူကိုမဆိုကူးစက်ခံရနိုင်တာနဲ့ယောဂလက္ခဏာမပြဘဲယောဂပိုးရှိနေနိုင်တယ်ဆိုတဲ့အချက်တွေကိုသိထားဖို့လိုအပ်တယ်လို့လည်းကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။မလိုအပ်ဘဲအိမ်ပြင်မထွက်ဖို့လူစုလူဝေးရှောင်ဖို့အိမ်ပြင်ထွက်ရင်နှာခေါင်းစီးတက်ဖို့နဲ့တူးနဲ့တူးခပ်ခွာခွာနေကြဖို့ကိုလည်းတိုက်တွန်းထားပါတယ်။ကျန်းမာရေးဝန်ကြီးဌာနရဲ့အင်္ဂါနေ့မနေ့ပိုင်းထိထုတ်ပြန်ချက်တွေအရပြီးခဲ့တဲ့စနေနေ့ကနောက်ဆုံးအတည်ပြုခဲ့တဲ့ကူးစက်သူ2ဦးအပါအဝင်စုစုပေါင်းကူးစက်ခံရသူ146ဦးရှိပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်သေဆုံးသူ9ဦးရှိခဲ့ပြီးရောဂါပိုးကင်းစင်သူ16ယောက်ထဲက9ယောက်ကိုဆေးရုံတွေကဆင်ခွင်ပြုခဲ့ကြောင်းလည်းကျန်းမာရေးဝန်ကြီးဌာနကပြောပါရရှင်။